မလေးရှားနိုင်ငံပါဟန်ပြည်နယ်ရွန်ပင်ခရိုင်အလုပ်ဆိုင်တစ်ခုထဲမှာမြန်မာနိုင်ငံသား၃ဦးအောက်တိုဘာလအတွင်းသေဆုံးခဲ့ရမှုဟာဆိုရင်တိုက်ခိုက်ခံရတဲ့အခြေအနေမျိုးမဟုတ်ဘဲလက်တလောအစာစိတ်သင့်မှုတစ်ခုခုကြောင့်သေဆုံးခဲ့ရတာဖြစ်တယ်လို့မလေးရှားရဲအရာရှိကအောက်တိုဘာလ20ရက်နေ့မှာပြောပါတယ်ဒီသတင်းကိုတော့ VOA သတင်းထောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံကပါဟန်ရဲအရာရှိဒါပ်တော့စီရီကအော်တိုဘာလ18ရက်နေ့ကတည်ဆုံခဲ့ရတဲ့မြန်မာနိုင်ငံသားတွေရဲ့သတင်းကိုသတင်းပေးတိုင်ကြားလာခဲ့လို့ရဲတပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးခဲ့ကြောင်းသတင်းတောက်တွေကိုအော်တိုဘာလ20ရက်နေ့ကသတင်းထုတ်ပြန်ပြောဆိုခဲ့တာပါရုတ်တရက်တည်ဆုံသူမြန်မာအမျိုးသားတွေဟာအသက်21နှစ်နဲ့33နှစ်ကြားရှိပြီးတည်ဆုံသူတွေဟာမတည်ဆုံရင်တိုက်ခိုက်ခံရတာခိုက်ရန်ဖြစ်ပွားတာမျိုးတွေမတွေ့ရဘူးလို့လည်းဆိုပါတယ်ရန်ပင်းစေးရုံကိုပို့ပြီးခွဲစိတ်စစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အစာအစိတ်သင့်မှုတစ်ခုခုကြောင့်ဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကလက်တလောမှတ်ချက်ချကြောင်းမလေးရှားနိုင်ငံကအလုပ်သမားတွေကိုအကူအညီပေးနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါဗျ။တောင်
းတော်ရေးတိုက်ခွဲမှာမြန်မာ3ယောက်သေဆုံးတာပေါ့။သေဆုံးတော့အဒီမြန်မာ3ယောက်သေဆုံးတော့ဟိုထိခိုက်ဒဏ်ရာကြောင့်သေဆုံးတာလားဒါမှမဟုတ်အချင်းချင်းအော်ဟိုတော့ဘာလို့ပြန်ပါထိခိုက်လာတဲ့တရားရှိတာဆိုတော့မှရဲတပ်ဖွဲ့နဲ့ဒီစေရုံကနေစစ်သေးပါတယ်စစ်သေးတော့သူရဲ့စစ်မှုရာလက်ကတော့ဟိုတမ်းမတည့်တာတခုပေါ့နော်အစာအစိတ်တင်တာမျိုးပေါ့နော်အဲ့လိုမျိုးကြောင့်စီသုံးတယ်လို့သူမှတ်ချက်ချတယ်ရဲဌာနကလည်းပြောပါတယ်တောက်တုံးတဲ့အရက်တွေမှာအဲ့ဒီဒေနိုင်လောက်တဲ့ပေါ့နော်တမ်းမတည့်တဲ့ဟိုပါဝင်မှုမျိုးရှိတယ်လို့ဒါကောင်လည်းဆက်လက်ပြီးတော့ပေါ်ထွက်သွားမယ်လို့တော့ပြောပြထားပါတယ
်မလေးရှားနိုင်ငံထဲမှာလည်းမြန်မာအတော်များများကဈေးပေါ်ပေါ်နဲ့အရက်တွေကိုတောက်သုံးကြတာတွေရှိတာကြောင့်ဒီရက်တွေဟာနာမည်ကြီးတစိတ်တွေကိုတုပပြီးထုတ်လုပ်တာဖြစ်လို့အရင်တုန်းကလည်းအရက်တွေတောက်ပြီးအစိတ်သင့်မှုတွေဖြစ်ခဲ့ရကြောင်းကိုလည်းပြောပြပါတယ်
။ဒီစားထဲမှာရှိတဲ့ကြောဆိုရင်ဒါဟိုဆိုတော့လူလက်သန်းစားတွေကလုပ်ငန်းရှင်တချို့ကအခုလိုဝိသမလောဘနဲ့ဇွားရည်မျိုးတွေတုံးနေတာပေါ့နော်။ဆိုတော့အဲ့ဒီအရက်လိုင်းကပတ်သက်လဲတော်တော်ရတယ်လို့ဇွားချမ်းသာမှုလည်းတော်တော်မြင့်တယ်လေ။ဖတ်တဲ့မြတ်တစိတ်တွေအကုန်လုံးကိုအတုထုတ်ပြီးတော့မှပြောလို့ဒီဘောပေါ်နဲ့ကြောင်းနေတာဆိုတော့အဲ့ဒီအချက်တွေကပြောဆိုရင်ဘယ်အစီအရာမှစစ်သေးတာမျိုးလည်းမရှိလို့ဘာအမှန်တကယ်ဒီမှလည်းမရှိ
မလေးရှားနိုင်ငံမှာတော့2018ခုနှစ်စက်တင်ဘာလတုန်းကအရက်အတုတွေတောင်းပြီးလို့မြန်မာ16ဦးပါဝင်နိုင်ငံသား22ဦးအစိတ်အသင့်တည်ဆုံးတာတွေရှိခဲ့ပါတယ်2012ခုနှစ်တုန်းကလည်းအရက်အတုတောင်းမှုကြောင့်အစိတ်သင့်တည်ဆုံးသူ25ဦးရှိခဲ့ပါတယ်အဲ့ဒီတုန်းကတော့အရက်တုတွေကိုဖမ်းဆီးခဲ့ပြီးအဲ့ဒီအရက်တွေထဲမှာမက်သနောပါဝင်တာတွေကိုစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်အခုအစိတ်သင့်တည်ဆုံးမှုနဲ့ပတ်သက်လို့တော့ဓာတုပညာရှင်တွေရဲ့အစီရင်ခံစာကိုစောင့်နေတဲ့အတွက်အသေးစိတ်မသိရသေးဘူးလို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်